မြောက်ကိုရီးယားစစ်ပွဲမဖြစ်ဖြစ်အောင်တောင်းဆိုနေတယ်ဆိုပြီးတော့အမေရိကန်ကပြောကြားလိုက်ပါတယ်မြောက်ကိုရီးယားဘက်ကအင်အားပြင်းဟိုက်ဒရိုဂျင်ဘုံတနင်္ဂနွေနေ့ကစမ်းသပ်ဖောက်ခွဲခဲ့ပြီးတဲ့နောက်နိုင်ငံတကာအတန်းဝန်းကထပ်ပြီးတော့တုံ့ပြန်နိုင်မှုကုလသမဂ္ဂလူညုံရေးကောင်စီမှတနင်္လာနေ့အရေးပေါ်ဆွေးနွေးစဉ်အမေရိကန်တန်မာကြီးနီကီဟယ်ရီကအခုလိုပြောကြားခဲ့တာဖြစ်ပါတယ်မြောက်ကိုရီးယားပေါ်နောက်ထပ်တန်းခတ်အရေးကြီးမှုတွေပြုလုပ်ဖို့လည်းအမေရိကန်ကပြင်ဆင်နေပါတယ်ကုလသမဂ္ဂဆိုင်ရာ VOE သတင်းတောက်မာဂရက်ဘာရှီယာနယူးယောက်ကပေးပို့ထားတဲ့သတင်းကိုမဆုမြတ်မှုကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်
တောင်ကိုရီးယားနဲ့တရုတ်နိုင်ငံတွေအထိတုံ့ခါမှုကိုခံစားခဲ့ရတဲ့အင်အားပြင်းတဲ့မြေအောက်ဖောက်ခွဲဆန်းသတ်မှုတစ်ခုကိုမြောက်ကိုရီးယားတို့ဒီနေ့ကနေနေ့ကပြုလုပ်ခဲ့ပြီးတဲ့နောက်တနင်္လာနေ့အစောပိုင်းမှာပဲကုလသမဂ္ဂလုံခြုံရေးကောင်စီမှအရေးပေါ်အစည်းအဝေးကျင်းပခဲ့ပါတယ်။မြောက်ကိုရီးယားအစိုးရကဟိုက်ဒရိုဂျင်ဘုံလို့ဆိုတဲ့ဖောက်ခွဲဆန်းသတ်မှုနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီးနီကီဟေလီကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ကိုပြင်းပြင်းထန်ထန်သတိပေးခဲ့ပါတယ်
။ His abusive use of missiles and his nuclear threats showthat he is begging for war.
ဒုံးကျည်တွေကိုစော်ကားမော်ကားသုံးဆွဲနေမှုနဲ့သူ့ရဲ့နျူကလ িয়ার ချိန်ချောက်မှုတွေဟာစစ်ပွဲဖြစ်အောင်တောင်းဆိုနေတယ်ဆိုတာပြသနေပါတယ်။ American ပြည်ထောင်စုကစစ်ပွဲကိုဘယ်တုန်းကမှမလိုလားခဲ့တယ်လို့အခုလည်းမလိုလားပါဘူး။ဒါပေမဲ့နိုင်ငံတစ်ခုရဲ့တီးခတ်နိုင်စိတ်ကအတိုင်းအတာရှိပါတယ်။ကျမတို့အနေနဲ့ကျမတို့ရဲ့မဟာမိတ်တွေနဲ့ပိုင်းသက်တွေကိုကာကွယ်သွားမှာဖြစ်ပါတယ်။
မြောက်ကိုရီးယားအနေနဲ့အမေရိကန်ပြည်ထောင်စု Pacific သမုဒ္ဒရာတွေကအမေရိကန်ပိုင်း Guam ကျွန်းနဲ့အမေရိကန်ရဲ့မဟာမိတ်တွေကိုရံပြုလာမယ်ဆိုရင်အကြီးအကျယ်စစ်ရေးနဲ့တုံ့ပြန်သွားမယ်လို့အမေရိကန်အစိုးရကတနင်္ဂနွေနေ့တွေကသတိပေးထားပါတယ်။စစ်ရေးနည်းလမ်းနဲ့ဆိုရင်အမေရိကန်ဘက်ကဆောင်ရွက်နိုင်တဲ့နည်းလမ်းတွေအများကြီးရှိကြောင်းနဲ့အဲ့ဒီနည်းလမ်းတစ်ခုချင်းစီနဲ့ပတ်သက်လို့သမ္မတ Trump ကရှင်းလင်းပြခိုင်းခဲ့တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Jim Mattis ကတနင်္ဂနွေနေ့ကအင်ဗျူတော်ကနေပြောကြားခဲ့ပါတယ်။မြောက်ကိုရီးယားအပေါ်အမေရိကန်နိုင်ငံအနေနဲ့နောက်ထပ်အရေးယူတန်းခတ်မှုတွေလုပ်ဖို့လည်းပြင်ဆင်နေပါတယ်။မြောက်ကိုရီးယားအစိုးရဘက်ကပြောင်းလဲလာအောင်နှစ်ပေါင်း20ကျော်အောင်တန်တမာရေးနည်းလမ်းနဲ့အားထုတ်ဆောင်ရွက်မှုတွေနိုင်ငံတကာတန်းခတ်အရေးယူမှုတွေဟာမအောင်မြင်ဘူးလို့တပ်အမတ်ကြီးဟေလီကလုံခြုံရေးကောင်စီအဖွဲ့ဝင်တွေကိုတနင်္လာနေ့ကပြောကြားခဲ့ပါတယ်
။ To the members of the Security Council, I must say enough is enough.
ရတန်းကရက်ချိန်တံပြီလို့လုံခြုံရေးကောင်စီအဖွဲ့ဝင်တွေကကျမကတော့ပြောချင်ပါတယ်တစ်ဆင့်မြစ်တစ်ဆင့်တိုးတဲ့နီလန်းနဲ့ကျမတို့ချိကတ်ခဲ့ပြီးပါပြီအကောင်းဆုံးရည်ရွယ်ဆောင်ရွက်ခဲ့ပေမဲ့အလုံးမဖြစ်ခဲ့ပါဘူ
းမြောက်ကိုရီးယားအပေါ်အရေးယူမဲ့ဆုံးဖြတ်ချက်မူကြမ်းသစ်ကိုအမေရိကန်ကအဖွဲ့ဝင်နိုင်ငံတွေကိုမကြာခင်ပေးမှာဖြစ်ပြီးရှေ့သတင်းပတ်တနင်္လာနေ့ကျရင်မဲခွဲဆုံးဖြတ်နိုင်ဖို့မျှော်လင့်တယ်လို့လည်းတပ်အမတ်ကြီးဟေလီကပြောပါတယ်ပြီးခဲ့တဲ့ဩဂတ်လတုန်းကပဲမြောက်ကိုရီးယားအစိုးရအပေါ်အပြင်းထန်ဆုံးအရေးယူတန်းခတ်မှုကိုလုံခြုံရေးကောင်စီကချမှတ်ထားတာပါနောက်ထပ်ပြင်းထန်တဲ့နိုင်ငံတကာတန်းခတ်မှုတွေလုပ်ဖို့အမေရိကန်ရဲ့တိုက်တွန်းမှုအတိုင်းတောင်ကိုရီးယားနဲ့ဂျပန်တပ်အမတ်ကြီးတို့ကလည်းတိုက်တွန်းခဲ့ပါတယ်တရုတ်တပ်အမတ်ကြီးလျူဂျေယီကတော့မြောက်ကိုရီးယားတို့ရဲ့နျူကလ িয়ার ဆန်းသတ်မှုကိုအပြစ်တင်ပေမဲ့ပြဿနာကိုဆွေးနွေးအဖြစ်ရှာကြဖို့အခိုက်အမာပြောခဲ့ပါတယ
် The situation on the peninsula is deteriorating constantly as we speak falling in
ကျွန်တော်တို့အခုပြောနေတဲ့အချိန်မှာကိုရီးယားကျွန်းဆွယ်ကအခြေအနေဟာယိုယွင်းနေပါတယ်ဒီပြဿနာကိုငြင်းငြင်းချမ်းချမ်းဖြေရှင်းရပါမယ်ကိုရီးယားကျွန်းဆွယ်မှာအခြေအနေတွေဗျာမာတာဖြစ်တာမျိုးစစ်ပွဲဖြစ်တာမျိုးကိုတရုတ်နိုင်ငံကဘယ်တော့မှလက်ခံမှာမဟုတ်ပါဘူး
ကုလသမဂ္ဂဆိုင်ရာရုရှားတန်အမတ်ကြီးကတော့တက်ဆိုင်သူအလုံးခေါင်းအေးအေးထားစဉ်းစားကြဖို့နဲ့နောက်ထပ်တင်းမာမှုတွေမဖြစ်အောင်ထိန်းထိန်သိမ်းသိမ်းလုပ်ကြဖို့တိုက်တွန်းပါတယ်။မြောက်ကိုရီးယားနိုင်ငံက6ကြိမ်မြောက်နျူကလ িয়ার ဆန်းသတ်မှုကြီးကိုတနင်္ဂနွေနေ့ကလုပ်ခဲ့တာနဲ့ပတ်သက်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းတို့တနင်္လာနေ့မှာပဲတယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးခဲ့ကြပါတယ်။မိနစ်40ကြာတဲ့ဆက်သွယ်ဆွေးနွေးမှုအတွင်းမြောက်ကိုရီးယားအပေါ်ဘလို့တုံ့ပြန်မလဲဆိုတာကိုဆွေးနွေးတိုင်ပင်ခဲ့ကြရတယ်လို့တောင်ကိုရီးယားသမ္မတရုံးပြောခွင့်ရသူကပြောပါရယ်တောင်ကိုရီးယားနိုင်ငံကမစ်ဆိုင်းဒုံးတွေမှာတပ်ဆင်နိုင်တဲ့ထိပ်ဖူးရဲ့အလေးချိန်ပမာဏကိုအရင်ကန့်သတ်ထားတာထက်တိုးဖို့သမ္မတနှစ်ယောက်သဘောတူခဲ့ကြတယ်လို့မြောက်ကိုရီးယားအပေါ်ကုလသမဂ္ဂကပုံမပြင်းထန်တဲ့အရေးယူတန်းခတ်မှုတွေလုပ်နိုင်ရဲ့အတွက်ကိုလည်းသဘောတူခဲ့ကြပါရယ်မြောက်ကိုရီးယားတို့ဘက်ကရန်ဆောက်မှုတွေကိုထိထိရောက်ရောက်တုံ့ပြန်နိုင်နေဆိုတာပြသတဲ့အနေနဲ့တောင်ကိုရီးယားစစ်တပ်ကလည်းတိုက်လေရင်တွေခြေအစစ်တွေတုံးတဲ့စစ်ရေးလေ့ကျင့်မှုကိုတနင်္လာနေ့ကပဲလုပ်ခဲ့ပါတယ်။တောင်ကိုရီးယားမှာတပ်ဆင်ထားတဲ့အမေရိကန်ရဲ့ဒုံးလက်နက်ရန်ကာကွယ်ရေးသတ်စနစ်မှာနောက်ထပ်ဒုံးပစ်စင်၄ခုထပ်ပြီးယာယီထားရှိမယ်လို့လည်းတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကကြေညာခဲ့ပါတယ်။မကြာခင်အနာဂတ်မှာမြောက်ကိုရီးယားကနောက်ထပ်မစ်ဆိုင်းဒုံးကျည်ပစ်လွတ်မှုတွေလုံးဝပုံရတယ်လို့တောင်ကိုရီးယားထောက်လိုက်ရေးဌာနအကြီးအကဲတွေကလည်းလွှတ်တော်အမတ်တွေကိုရှင်းလင်းပြောကြားထားပါတယ်။စက်တင်ဘာလ9ရက်နေ့ဟာမြောက်ကိုရီးယားနိုင်ငံတည်ထောင်တဲ့နေ့ဖြစ်တာမို့အဲ့ဒီနေ့ဝင်းကျင်မှာဖြစ်ကောင်းဖြစ်နိုင်တယ်လို့လေ့လာသူတွေကတွက်နေကြပါတယ်ရှင်။